မလေးရှားနိုင်ငံမှာချက်ဆက်ပြည်စည်းမှုစွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အနာရအစိုးရအပေါ်မှာပါကတန်ဟာရပင်လို့ခေါ်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့သမိုင်းဝင်အမွေရရှိခဲ့ပြီးတဲ့နောက်ပြုပြင်ပြောင်းလဲရေးရဲ့အစောတလင်ဖြစ်ထွန်းလာလိမ့်မယ်လို့မျော်လင့်ချက်တွေမြင်မှနေကြတာပါ။အဲ့မျော်လင့်တဲ့အတိုင်းအောင်မြင်မှုတချို့ရှိခဲ့ပေမဲ့စီးပွားရေးနှေးကွေးမှုနိုင်ငံရေးအတိုက်ခံပြုမှုလူမျိုးရေးကွဲပြားမှုတွေကြောင့်ကျဆုံးမှုတွေနဲ့ရင်ဆိုင်ရတာတွေနောက်ပြန်လျှော့ချမှုတွေနဲ့ရုန်းကန်နေခဲ့ရတယ်လို့ဆိုရမှာလည်းဖြစ်ပါတယ်။အစ်စ်တလာတဲ့မဟာသာမိုဟာမက်ဦးဆောင်တဲ့အစိုးရဟာကုလသမဂ္ဂရဲ့လူမျိုးရေးခွဲခြားမှုဆိုင်ရာကွန်ဗင်းရှင်းကိုအသီးမှတ်ပြုဖို့ကတိပြုထားခဲ့ပေမဲ့မလေးလူမျိုးတွေကတခြားလူမျိုးတွေနဲ့ပိုရနေတဲ့အခွင့်အထူးတွေကိုထိခိုက်မှဆိုးရိမ်မှုတွေရှိလာတဲ့အတွက်အသီးမှတ်မပြုနိုင်ခဲ့ပါဘူး။အလားတူသောပဲရခိုင်အစိုးရကအကြမ်းင်းသဘောတူထားခဲ့တဲ့ ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးမှုကိစ္စကိုလည်းပဲဝန်ကြီးချုပ်မဟာသီယာကငင်းဆန်ခဲ့ရပါတယ်။ဒီအခြေအနေအလုံးကိုလွှမ်းခြုံပြီး Amnesty International Malaysia ရဲ့အမှုဆောင်ညွှန်ကြားရေးမှူးရှာမီနီကာရှ်နီကလီမူဆူကအခုလိုခြုံငုံသုံးသပ်ပါတယ
်။တိုးတက်မှုတချို့ရှိခဲ့ပါတယ်။ဒါပေမဲ့နောက်ပြန်လှည့်ခဲ့ရတာတွေလည်းအများကြီးပါ။အောင်မြင်ဖြစ်ထွန်းလာမယ်လို့အစောပိုင်းကမျှော်လင့်စိတ်လှုပ်ရှားခဲ့ရတဲ့ကိစ္စတွေဟာလက်တွေ့မှာအနှုတ်လက္ခဏာပြသွားခဲ့ပါတယ
်။ဒါကြောင့်လဲဒေသန္တရဂျာဖြတ်ရွေးကောက်ပွဲတွေမှာပါကတန်တို့ရှုံနေကြရတာလည်းရှိခဲ့ပါတယ်။သဘောထားစစ်တမ်းကောက်ယူမှုတွေမှာလည်းသဘောကျနှစ်သက်တဲ့အဆင့်ရှင်းပြသွားခဲ့တာတွေ့ရပါတယ်။မက်ဒီကယ်စင်တာသုရေသနအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်အစိုးရသစ်ပေါ်လူထုကြိုက်နှစ်သက်မှုရာခိုင်နှုန်းဟာရွေးကောက်ပွဲပြီးချိန်မှာ89ရာခိုင်နှုန်းရှိခဲ့ရတာပြီးခဲ့တဲ့မတ်လမှာတော့39ရာခိုင်နှုန်းအထိကျဆင်းလာခဲ့ပြီးဝန်ကြီးချုပ်မဟာသာပေါ်လူကြိုက်များမှုကလည်း83ရာခိုင်နှုန်းကနေ46ရာခိုင်နှုန်းအထိကျဆင်းခဲ့တာကိုတွေ့ရပါတယ်။Tasmanian Asia Institute ကညွှန်ကြားမှု James Ching ကတော့ပါကတန်ရဲ့အခက်အခဲတွေဟာအစ်စ်တက်လာတဲ့အစိုးရတိုင်းအထူးသဖြင့်လွတ်လပ်ရေးရပြီးကြတဲ့ကဥဆုလာခဲ့တဲ့ Barisan Party လက်အောက်မှာတောက်လျှောက်ဆီလာခဲ့တဲ့ Bureaucracy ရန်ဒီယာတရက်ကိုလွတ်ပြောင်းလက်လွှဲလုပ်ပြီးလက်ခံရတဲ့အစိုးရသစ်အဖို့တွေးရမြဲဓမ္မနာပဲဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အခုမဟာသာအစိုးရရဲ့ဝန်ကြီးအဖွဲ့ဝင်3ပုံ2ပုံဟာလည်းပဲအုပ်ချုပ်ရေးအတွေ့အကြုံမရှိကြဘူးလို့ဆိုထားပါတယ်။
မလေးရှားနိုင်ငံဟာတပါတီအုပ်ချုပ်ရေးစနစ်အောက်မှာနှစ်ပေါင်း60ကြာနေခဲ့ရတယ်ဆိုတာသတိပြုရပါလိမ့်မယ်။ဒါကြောင့်လဲအရက်ဖက်အုပ်ချုပ်ရေးအကြီးအကဲတွေဟာနိုင်ငံရေးနဲ့ပတ်သက်နေသူတွေသာဖြစ်ခဲ့ပါဗျ။ယခင်အာဏာရ UMNO ပါတီကိုတစ်ဆာရှိလို့ယာဒုခန့်အထားချင်းခံရသူတွေဖြစ်ပါတယ်။ဒါကြောင့်ပြည်ပြင်ပြောင်းလဲရေးအတွက်အစိုးရအသေးရဲ့လှုပ်ဆောင်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ဆွဲဆောင်ရတာဟာဖြစ်တာမများကြီးရှိနေပါဗျ။
တပ်ပြင်အစိုးရသည်မတက်ခင်ကတည်းကပဲတိုင်းပြည်စည်းပွားရေးကစတင်ဆွေးနွေးနေကြတဲ့အတွက်လဲပါကတန်အစိုးရသည်အခက်အခဲတွေကြုံလာရပါတယ်။ဒါကပြန်ဥမအောင်လျော့ဥမလည်းဖြစ်တယ်လို့သူကဆိုပါတယ်။ကမ္ဘာ့ဘဏ်ရစည်းရာတွေက2019မှာမလေးရှားနိုင်ငံစည်းပွားရေးဟာ 5.9 ရာခိုင်နှုန်းကျဆင်းခဲ့ပြီး2018မှာ 4.9 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။စည်းပွားရေးကျဆင်းတဲ့ကိစ္စဟာဘလောက်အရေးကြီးလဲဆိုတာနဲ့ပတ်သက်ပြီးတော့သုတေသီချန်ကအခုလိုသုံးသပ်ပါတယ်။
ပြည်သူလူထုအများစုကစီးပွားရေးကောင်းလာဖို့ဆိုရဲမျှော်လင့်ချက်နဲ့အစိုးရအသစ်ကိုမဲပေးခဲ့ကြတာပါအထူးသဖြင့်လူနေမှုစရိတ်ကြီးမြင့်မှုကြောင့်ဖြစ်ပါတယ်ဒါပေမဲ့တစ်နှစ်ကြာလာတော့လူနေမှုစရိတ်ကကျဆင်းမသွားပါဘူးတိုင်းပြည်စီးပွားရေးလည်းကြီးထွားမလာပါဘူးဒါကြောင့်လူတွေကမကြင်မနှက်ဖြစ်နေကြပါတယ
်တစ်ဖက်မှာလည်း MNO ပါတီဟာရွေးကောက်ပွဲမှာအရေးနင်းခဲ့ပြီးတဲ့နောက် Islamist PAS ပါတီနဲ့ပေါင်းပြီးတော့ Liberal တွေသဘောထားပျော်ပြောင်းသူတွေလူမျိုးစုတွေပါဝင်ဖွဲ့စည်းထားတဲ့ပကတ်ကိုဆန့်ကျင်ပြီးပကတ်တန်အုပ်စုကိုဆန့်ကျင်ပြီးအင်အားစုစည်းခဲ့ပြန်ပါတယ်ဒီအတိုက်ခံတွေရဲ့သဘောသဘာဝကိုပီနန်သုရေသနာအဖွဲ့ကနိုင်ငံရေးအကြက်ခတ်ဝန်ချင်နတ်ကအခုလိုသုံးသပ်ပါတယ
်အတိုက်ခံဘက်ကလောရက်တွေအလုံးဟာခြေကားဖြစ်တော့ဒီဆိုအသည်ဟာမလေးမွတ်စလင်တွေနဲ့အစ္စလမ်ဘာသာကိုတစ္ဆာဖောက်နေတယ်ဆိုတာကိုပြသဖို့နဲ့ချိန်ထဲမှာပဲပြုပြင်ပြောင်းလဲမှုတွေအလုံးပြက်ပြားသွားအောင်လူနည်းစုလူမျိုးစုတွေ liberal တွေတဘောရာမတင်းပါသူတွေစိတ်တက်ပြက်ပြားအောင်လှုပ်ဆောင်နေတာဖြစ်ပါတယ
်အခုဒုတိယနှစ်မှာအခြေအနေကောင်းလာအောင်ဆောင်ရွက်မယ်လို့ဆိုရင်တော့လူမှုရေးကွဲပြားမှုတွေကိုဆက်ဆံနိုင်အောင်မလေးရှားပြည်သူတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာအောင်အာဂျူမန်တက်လှုပ်ဆောင်လာလိမ့်မယ်လို့လည်းသုံးသပ်သူတွေကထောက်ပြနေကြကြပါဗျာ